2014ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲရဲ့နောက်ဆုံးဘောလုံးပွဲကိုဒီကနေ့တနင်္ဂနွေနေ့ဘရာဇီးလ်ဒေသဆန်တော်ချိန်ညနေ၄နာရီမြန်မာဆန်တော်ချိန်တနင်္လာနေ့မနေ့တနာရီခွဲမှာအာဂျင်တီးနားအသင်းနဲ့ဂျာမနီအသင်းတို့ရီယိုဒက်ဂျနီရိုမြို့မှာရှင်ပြိုင်ကစားကြမှာဖြစ်ပါတယ်။ဒီအသင်းနှစ်သင်းဟာအရင်ကလည်းကမ္ဘာဖလားဘောလုံးပွဲမှာနှစ်ချိန်ရှင်ပြိုင်ခဲ့ပူတာပါ1986ခုနှစ်ကမ္ဘာဖလားဘောလုံးပွဲမှာအာဂျင်တီးနားကအနိုင်ရခဲ့ပြီးတော့1990မှာတော့ဂျာမနီကအနိုင်ရခဲ့ပါတယ်။အမေရိကနိုင်ငံတွေမှာကမ္ဘာဖလားဘောလုံးပွဲတွေခုနှစ်ချိန်ကျင်းပခဲ့တာမှာဘယ်ဥရောပအသင်းကမှအဲ့ဒီတွေမှာမနိုင်ဘူးသေးပါဘူး။ခုနှစ်ချိန်လုံးတောင်အမေရိကကအသင်းတွေပဲအနိုင်ရခဲ့တာပါ။မနေ့ကကျင်းပခဲ့တဲ့တတိယနေရာလူပွဲကိုတော့ဘရာဇီးလ်နဲ့နယ်သာလန်အသင်းတို့ကစားခဲ့ကြတာမှာအင်ရှင်ဘရာဇီးလ်အသင်းကနယ်သာလန်ကို3ဂိုးဂိုးမရှိနဲ့မရှိမလားရှုံးနိမ့်သွားခဲ့ရပါတယ်။ဒါဟာအရှင်ဘရာဇီးလ်အသင်းအနေနဲ့ဒုတိယအကြိမ်မြောက်အရှုံးကြီးရှုံးသွားခဲ့ရတာလည်းဖြစ်ပါတယ်။ဘရာဇီးလီယံမြို့မှာကျင်းပတဲ့ပွဲစဉ်အတွင်းတကွင်းလုံးဘရာဇီးပရိသတ်တွေနဲ့ပြည့်နေခဲ့ပေမဲ့နယ်သာလန်အသင်းကအစောပိုင်းမှာ2ဂိုးဂိုးမရှိနဲ့ဥဆောင်နေတာကြောင့်ဘရာဇီးလ်အသင်းအတွက်စိတ်ဓာတ်ကျစရာဖြစ်ခဲ့ရပါတယ်။ကမ္ဘာဖလားမှာချန်ပီယံဖြစ်မယ်လို့ခန့်မှန်းခံထားရတဲ့အရှင်ဘရာဇီးလ်အသင်းကဂျာမနီနဲ့ကစားတဲ့ဆီမီဖိုင်နယ်ပွဲမှာလည်း9ဂိုးတကိုးနဲ့အပြတ်အသတ်ရှုံးနိမ့်သွားတာဖြစ်ပါတယ်ရှင်။